Welcome to the Voice of America in Burmese.
ဒီအောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်ဆန်ကနေ2022ခုနှစ်ဧပြီလ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ3251နဲ့လိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆန်လွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းကဗူဒါယုံကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာယူကရိန်းနဲ့မဟာမိတ်တွေကရုရှားကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်ကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးတိုးချဲ့ဖို့ဆွေးနွေးခဲ့ကြပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးရရှိမှုမညီမညာဖြစ်နေတာတွေကိုဖြေရှင်းနိုင်ရေးနိုင်ငံတကာအလူရှင်တွေကနောက်ထပ်ဒေါ်လာ35,000နီးပါးခရီးပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံမှာမနစ်ကစပြီးတော့အလုသမားအခွင့်အရေးချိုးဖောက်မှုတွေပြန်များလာနေပြီးဒီအခြေအနေနဲ့ပတ်သက်ပြီးတော့
ဒီကတော့ငါတို့ဝန်ထမ်းမလို့တော့ဘူးသူတို့အလုပ်ချက်ငယ်အကြောင်း50ပဲဖြစ်ဖြစ်အရက်ကြရတယ်ဆက်မယ်ဆိုတော့ချက်ချင်းစိတ်ချပြလိုက်တာကျွန်တော်တို့အရင်အစိုးရလက်ထက်လောက်တော့အဲ့လေးပါအောင်ထုတ်လို့ကျွန်တော်တို့ရိုကြီးတောင်းနေရတယ်အခုမှပိုင်းကြတော့မင်းကတော့သူ့ဘက်ကသူ့မျိုးတွေသူ့ဘက်ကသူ့ဆုံးဖြတ်ချက်စာ
နိုင်သာဆက်မှုဆောင်ကအလုသမားတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုကြားခင်မှာနားဆင်ရမှာပါဒါပြင်စနေညပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်းအစည်းအဝေးဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေတ္တံကဘာအစည်းအဝေးအပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာလူအစုအဝေးလက်ရှိနေတဲ့ယထာဘူဒါယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများအပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှေ့ပိုင်းကခရမာတော့စ်မြို့ယထာဘူဒါယုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး88ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းမိရထားတယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဘူဒါယုံဟာတိုက်ပွဲတွေဒီကနေအရက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ဘူဒါယုံဖြစ်ပါတယ်။အဲ့လိုရဟာအရက်သားတွေကိုရွယ်ချက်ရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယထာဘူဒါယုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရဲစစ်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ Twitter မှာရေးပါတယ်။ပြည်တွင်းကာကွယ်ရေးဝန်ကြီး Ben Wallace ကအရက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရာဇဝမှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ယထာဘူဒါယုံရဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိဘဲလူသားစာနာမှုဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူဒါယုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ပဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်။တိုက်ခိုက်မှုမှာသုံးခဲ့တဲ့ Toshka U ဒုံးကျည်မျိုးကိုသူတို့မသုံးဘူးဆိုပြီးရုရှားကညင်ထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုရာဇဝတ်ကဖယ်ရှားရေးအတိုက်ခံတွေတင်သွင်းတဲ့အယုံကြည်မရှိအဆိုကိုမဲခွဲဆုံးဖြတ်တဲ့လုပ်ငန်းစဉ်စတင်ရေးတွေ National Assembly လို့ခေါ်တဲ့ပါကစ္စတန်အောက်လွှတ်တော်အစည်းအဝေးဒီကနေ့ပြန်ကျင်းပပါရယ်ဝန်ကြီးချုပ်ခန်းကတော့အခုမဲခွဲမဲ့လူရက်ကိုအမေရိကန်ကနောက်ွယ်ကနေချဲလေလို့ဆောင်တာလို့တောက်ကြနေကထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပြီးသူ့ကိုယာရုကနေဖယ်ရှားခဲ့မယ်ဆိုရင်အတိုက်ခံတွေဖွဲ့စည်းမဲ့အစိုးရကိုသူအသိမှတ်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါရယ်အကြက်တဲကြုံနေရတဲ့ဝန်ကြီးချုပ်ခန်းကတောက်ကြညာနောက်ပိုင်းရုံးမြင့်တန်ကြားကားစင်နိုင်ငံကိုပြောတဲ့မင်းငွန်းထဲမှာအဲ့လိုပြောသွားတာပါမူလာတော့ကဒီကရတဲ့တနင်္ဂနွေနောက်ပိုင်းမှာလုပ်ဖို့အစီအစဉ်ခဲ့တဲ့အယုံကြည်မရှိအဆိုမဲခွဲဆုံးပြတ်မဲ့ကိစ္စကိုတားဆီးဖို့ဝန်ကြီးချုပ်ခန်းကကြိုးစားတာကိုပါကစ္စတန်တရားရုံးချုပ်ကပယ်ချခဲ့ပြီးနောက်တည့်မှာဝန်ကြီးချုပ်ခန်းကတိုင်းပြည်ကိုမင်းငွန်းပြောတာပါအယုံကြည်မရှိအဆိုမဲခွဲမဲ့ကိစ္စကိုပြည်ပအင်အားကြီးနိုင်ငံတစ်ခုကကြိုးကင်အစီအစဉ်နာဖြစ်တဲ့အတွက်တရားမဝင်ဘူးဆိုပြီးဝန်ကြီးချုပ်ခန်းရဲ့အာဏာရပါတီဝင်အောက်လွှတ်တော်ဒုတိယဥက္ကဋ္ဌကဆုံးဖြတ်ခဲ့ပါတယ်ဒါရင်နောက်ဝန်ကြီးချုပ်ခန်းကလွှတ်တော်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးစပောင်း90အတွင်းရုပ်ောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကရဲတော်ကြာကြာနာဆစ်ဆေးပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေနဲ့မကိုင်းညီဘူးလို့ဂျာတာပရီနီမှာကြေညာပြီးလွှတ်တော်ကိုပြန်အသက်သွင်းခဲ့ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးချဲ့ရေးစမ်းစစ်သုံးသပ်သွားကြဖို့ဒီကနေ့သဘောတူလိုက်ကြပါတယ်။ဒေတာတွင်တင်းမာမှုတွေရှိနေကြ ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာစားတဲ့နောက်ခံအခြေအနေတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အာရှနှစ်နိုင်ငံကနိုင်ငံသားရေးနဲ့ကာဝေးဝင်ကြီးတွေ 2+2 ဆိုတဲ့ပုံစံနဲ့တူဂျိုမျိုးတော်မှာတွေ့ဆုံဆွေးနွေးကြတာပါနှစ်နိုင်ငံသားပူးပေါင်းဆောင်ရွက်မှုနဲ့ထောက်ပံ့ပစ္စည်းတွေမျှဝေရေးပိုကောင်းအောင်လုပ်နိုင်မယ့်အလားအလာတွေကိုဆန့်စစ်ကြမယ်လို့ဂျပန်ကာဝေးဝင်ကြီးယိုရှိမတ်ဆဟာယာရှိကအစည်းအဝေးပြီးမှပြောခဲ့ပါတယ်အရှိနဲ့တောင်တရုတ်ပင်လယ်တွေထဲမှာတရုတ်နိုင်ငံကလှုပ်ဆောင်နေပုံနေပေါ်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေကဘဝင်မကြားကြသလိုယူကရိန်းကိုရုရှားကကျူကျော်တိုက်ခိုက်မှုမြောက်ကိုရီးယားဒုံးကျည်ဆန့်တတ်မှုတွေအားလည်းနှစ်နိုင်ငံစလုံးကစိုးရိမ်တဲ့ကိစ္စတွေဖြစ်ပါတယ်ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပိုပြီးနှီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့2015ခုနှစ်ဇန်နဝါရီလကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ကြပြီးယခုအချိန်ကလေးကဆိုရင်ရေဒက်ပူးတွဲစီရေးလေ့ကျင့်မှုပေါင်းအကျိတ်20နီးပါးလုပ်ပြီးသွားပါပြီ2021ခုနှစ်တုန်းကတော့လေဒက်ပူးတွဲစီရေးလေ့ကျင့်မှုတွေကိုလည်းလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ရဲ့ကင်းတဲ့လုပ်ငန်းတွေပူအားကောင်းစေဖို့အတွက်ကာကွယ်ရေးနဲ့နည်းပညာပိုင်းပစ္စည်းကရိယာတွေဂျပန်နိုင်ငံကလွှဲပြောင်းကူညီပေးခဲ့ပူပါတယ်။တောင်တရုတ်ပင်လယ်တွင်မှငင်းချမ်းမှုထိန်းသိမ်းရေးထိန်းချုပ်လှုပ်ဆောင်သွားကြဖို့လိုတယ်ဆိုတာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာလေးနဲ့တရုတ်သမ္မတရှီချင်းဖင်တို့ဒီကနေ့အလေးထားပြောဆိုခဲ့ကြတယ်လို့ဖိလစ်ပိုင်သမ္မတရုံးကပြောပါတယ်။ယူကရိန်းအကြက်တဲဆိုင်ရာစိုးရိမ်ချက်တွေကိုဗစ် -19 ကာယရောဂါရေးတွေအပါအဝင်အကြောင်းအရာမျိုးစုံကိုခေါင်းဆောင်နှုတ်ဦးကြားတောက်ချန်လေးကတနအီကြာတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတာပါထိန်းချုပ်လှုပ်ဆောင်တာတင်းမာမှုတွေရောပါပြောက်ကွယ်စေတာနဲ့လက်တွေ့ကျထိရောက်တဲ့ကူပေါင်းဆောင်ရွက်မှုတွေနှစ်ဖက်သဘောတူနိုင်တဲ့မူပေါင်းတစ်ခုချမှတ်ရေးလှုပ်ဆောင်တာတွေကနေတောင်တရုတ်ပင်လယ်မှာငြိမ်းချမ်းမှုလုံခြုံမှုနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးအစွမ်းကုန်အားထုတ်တော်မူလူတဲဆိုတာခေါင်းဆောင်တွေအလေးထားပြောဆိုခဲ့ကြပါတယ်လို့ဖိလစ်ပိုင်သမ္မတရုံးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အငင်းပွားမှုတွေရှိနေတဲ့ကြားကပဲအပေါင်းလက္ခဏာဆောင်ဆက်သွယ်လှုပ်ဆောင်မှုတွေအတွက်အခင်းအကျင်းကိုတိုးချက်သွားရေးတစ်ပတ်စလုံးကအခိုင်အမာပြောခဲ့ကြတယ်လို့လည်းဖိလစ်ပိုင်သမ္မတရုံးကဆိုပါတယ်။သမ္မတဒူတာဒေးဟာ2016ခုနှစ်မှာအာဏာရခဲ့ကြတဲ့ကဒေးဥနိုင်ငံနဲ့ပိုပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်ဖို့လှုပ်ဆောင်ခဲ့ပါတယ်။အခုအညီချေးငွေနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဒေါ်လာဘီလီယံပေါင်းများစွာရမယ့်ကတိကဝတ်တွေအတွက်တောင်တရုတ်ပင်လယ်နေပြည်ပိုင်ဆိုင်မှုကိစ္စနှစ်ပေါင်းများစွာအငင်းပွားလာတာကိုဖေးဖယ်ထားခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရမှာ9လမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တိရီလင်္ကာမှာနိုင်ငံခြားငွေပြတ်စီးပွားပြတ်ကဲ့အတွက်နိုင်ငံတကာအကူအညီဒေါ်လာ3000ခန့်ရဖို့ကြိုးပမ်းနေပါတယ်တိရီလင်္ကာဗန္ဒိုင်းဝန်ကြီးကလောင်စာဆီနဲ့ဆေးဝါးပါဝင်မရှိမဖြစ်လိုရာတွေပြန်ဖြည့်ဆည်းနိုင်ဖို့လာမယ့်6လအတွင်းအခုလိုနိုင်ငံခြားအကူအညီလိုလိမ့်မယ်လို့ဒီနေ့ပြောလိုက်တာပါလူရေ22တန်းရှိတဲ့တိရီလင်္ကာမှာရေရှည်မီးပြတ်ဆေးဝါးတဲ့လောင်စာဆီနဲ့တခြားကုန်ပစ္စည်းတွေပြတ်ပြီးကိုယ်စည်းနှုံးတွေတက်လူတွေဒေါသထွက်ကလမ်းမပေါ်တက်ဆနပြခဲ့တာကြောင့်သမရဂိုတာဘာယာရာဂျာပက္စာပေါ်ဖီယာတွေကြီးမားလာခဲ့ပါတယ်ဗန်ဒိုင်းဝန်ကြီးအာလီစာဘရီကလည်းဒီလိုတဲ့ငွေရဖို့ကဟာချူလီလို့လို့ကြီးမားလွန်ပြီးဒီလလည်းအမေရိကန်သွားက IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့နဲ့ဆွေးနွေးဖို့ပြင်ထားတယ်လို့ဒီဘက်တာဝန်ဆက်ယူပြီးပထမဆုံးအင်တာဗျူးမှာ Reuters သတင်းဌာနကိုပြောခဲ့ပါတယ်။တိရီလင်္ကာအနေနဲ့နိုင်ငံတကာရမုံငွေစာချုပ်တွေပြုပြင်ကြောင်းလဲပြီးပေးချေစရာတွေအတွက်ဆိုင်းငံ့မှုတွေတောင်းဆိုဖို့ပြင်ထားကဇူလိုင်မှာပေးချေဖို့ရှိတဲ့ဒေါ်လာ1000အတွက်ညှိနှိုင်းဖို့ပါယုံကြည်မှုရှိထားပါတယ်လို့ဝန်ကြီးစာဘရီကဆိုပါတယ်။ကြားပြင်းအခုလိုကြိုးပမ်းနေတာကလုံးဝပြန်ပေးဆက်ဖို့ပြက်ကွက်တဲ့အစီအမရောက်အောင်စွမ်းကုန်လုပ်နေတာဖြစ်ပြီးဒီအဆင့်ရဲ့ဆိုးကျိုးကြီးမားလို့မှုကိုလည်းသိထားပါတယ်လို့ဝန်ကြီးစာဘီကဆက်ရှင်းပြခဲ့ပါတယ်။လက်တလုံးမှာတော့အရေးပေါ်အခြေအနေအောက်လက်မပေါ်ထက်ဆန္ဒပြမှုတွေကိုထိနေအောင်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေပြန်ဖြည့်ဆည်းပြီးပုံမှန်အခြေအနေတစ်ခုပြန်ရောက်ဖို့အရေးကြီးတယ်လို့လည်းဝန်ကြီးစာဘီကအလေးထားပြောခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံစီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကြောင့်တက်ကြီးမိပါတွေဇက်တိုက်ဆေးရုံမှာဖိတ်ဆုံးလာနေပါတယ်။လူရေ26သန်းထိရှိတဲ့ဒီရှန်ဟိုင်းမြို့ကြီးမှာ BA2 Omicron မျိုးကွဲသစ်တွေ့ပြီးကူးစက်မှုတွေမြင့်တက်လာချိန်အခုလိုသိဆုံးမှုဖြစ်လာတာကကိုဗစ် zero ကိုဗစ်အမြင့်ဖြတ်ရေးတင်းကျပ်တဲ့မူဝါဒအကျိုးဆက်ပါလို့သိဆုံးသူမိသားစုတွေကဝေဖန်လိုက်ပါတယ်။ အခုလိုတကြီးပိုင်းတွေတည်ဆုံမှုစက်တိုက်များလာနေတာကရှန်ဟိုင်း၊ဒေါင်ဟိုင်းတကြီးစောင့်ရှောက်ရေးစီရင်မှာဖြစ်နေတာလို့ဒီမိသားစုဝင်တွေကဆက်ပြောပါတယ်။အခုလိုဖြစ်ရတာကကိုဗစ်ပိုးရှိသူတွေနဲ့ထိတွေ့မိတဲ့ဆေးဝန်ထမ်းတွေကိုအတင်းကျပ်ကွာရန်တင်းခွင့်နေခိုင်တာကြောင့်ဆေးရုံဝန်ထမ်းပြက်လက်ကသူတို့ချစ်ခင်ရသူတွေအတွက်ကုသမှုကောင်းကောင်းမပေးနိုင်တာကြောင့်လို့သိဆုံးသူမိသားစုဝင်တွေက EP သတင်းထံကိုရှင်းပြကြပါတယ်။ဒီမိသားစုဝင်တွေအနေနဲ့ဒီအတွက်အကူအညီတောင်းခံဖို့နဲ့ဖြည့်ရှင်းချက်ရဖို့လူမှုကွန်ရက်မီဒီယာရီပေါ်တက်ရည်နေကြကလူနာသတင်းမရသလောက်ဖြစ်နေတာအတွက်လည်းဆေးရုံတွေကလုံခြုံရေးကင်မရာတွေကတစင်ကြီးကွင်းရဖို့ကိုတောင်းဆိုနေကြပါတယ်။အသက်80နှစ်အရွယ်မြို့သမီးရှန်ပင်မင်းဟာမိသားစုဝင်အနာမှာမရှိဘဲဒီဘက်တနင်္ဂနွေတွေကသိဆုံးသွားခဲ့တယ်လို့မိသားစုဝင်တွေကယူကျုံမရ AP သတင်းဌာနကိုပြောခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှင်းနိုင်ရေးနိုင်ငံတကာလူရှင်တွေကနောက်ထပ်ဒေါ်လာပန်းပေါင်း 5,000 နီးပါးခရီးပေးလိုက်ကြပါတယ်။ကုလသမဂ္ဂကြောထောက်နောက်ခံပြုထားတဲ့ COVAX ကိုဗစ်ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ကနေပိုဆင်းရတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံတကာလူရှင်တွေညီလာခံကျင်းပနေရမှာဒေါ်လာပန်း 4,800 ပို့ပေးဖို့ခရီးပေးလိုက်တာပါ။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကလည်းဒီ COVID ကမ္ဘာကာယရောဂါကြီးကပျောက်ကွယ်သွားသေးတာမဟုတ်သေးဘူး။ကမ္ဘာနေရာတိုင်းမှာ COVID ကိုအနိုင်မတိုက်နိုင်သေးဘူး။ပင်နေရာမှာမှကိုဗစ်နှိမ်နေနိုင်မှာမဟုတ်ပါဘူးလို့အင်တာနက်ကလုတ်တဲ့စနေပွဲမှာဒီနေ့ပြောလိုက်ပါတယ်။ကြာပြင်အခုလိုကမ္ဘာနေရာတိုင်းမှာကိုဗစ်ကိုအနိုင်ကျနိုင်ဖို့ကအားလုံးရဲ့တာဝန်သာဖြစ်တယ်လို့လည်းဝန်ကြီးချုပ်ရှို့စ်ကဆက်ထောက်ပြလိုက်ပါတယ်။ဂျာမနီ၊အင်ဒိုနီးရှား၊ဂါနာနဲ့စနေဂဲနိုင်ငံတွေကကြီးမှုကျင်းပတဲ့ဒီညီလာခံအနေနဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံတွေနဲ့အဆင်းရဆုံးနိုင်ငံတွေကြားကိုဗစ်ကာကွယ်ဆေးရရှိမှုနှုန်းကြီးကြီးမားမားကွာခြားလာနေတာကိုဖြည့်ရှင်းပေးနိုင်ဖို့လုံ့ပတ်နေကြတာပါ။ဒီကိုဗစ်ညွန်ပေါင်းအဖွဲ့ကိုကာကွယ်ဆေးမဟာမိတ်အဖွဲ့ကပြီးကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်ချုံနဲ့ကုသရောဂါဆိုင်ရာအသင့်ပြင်ဆင်ရေးနဲ့တည်ထွင်စမ်းသပ်မှုရှိရေးစုပေါင်းအဖွဲ့တို့ကပူးတွဲဥဆောင်ပြီး145နိုင်ငံကိုကာကွယ်ဆေးထုတ်မှုသန်း1400စာဖြန့်ဝေပြီးဖြစ်ပေမဲ့မနစ်နှစ်ကုန်ချီမှန်းထားတဲ့သန်း2000ထက်ကိုလျော့သွားခဲ့ပါလေ။ Saudi Arabia အနေနဲ့ Hajj ခေါ်မက္ကာဖျားဖို့ခီးသွားတသန်းထိဒီနှစ်မှာတိုးမြင့်ခွင့်ပြုလိုက်ပါလေ။အရင်နှစ်နှစ်ကကိုဗစ်ကမ္ဘာကာယရောဂါကန့်သတ်မှုတွေကြောင့်ပြည်တွင်းပြည်ပကမက္ကာဖျားဖို့ခီးတဲ့အများကြီးရောကျသွားကြရကနေဒီနှစ်ဇူလိုင်စစ်တောင်းပွဲမှာအများကြီးပြန်ခွင့်ပြုဖို့ Hajj ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ။အစ္စလမ်ဘာသာရဲ့အုတ်မြစ်ကြီး၅ခုတည်းကတစ်ခုဖြစ်တဲ့ဒီမက္ကာဝတ်ပြုပွဲကိုမွတ်စလင်တိုင်းကတသက်မှာအနည်းဆုံးတစ်ချိန်သွားနိုင်ဖို့မျှော်လင့်စစ်တောင်းထားကြပါလေ။ကမ္ဘာမှာအကြီးအမားဆုံးဘာသာရေးဝတ်ပြုပွဲတွေကတစ်ခုဖြစ်တဲ့ဒီမက္ကာစစ်တောင်းပွဲမှာကိုဗစ်မဖြစ်ခင်2019ခုနှစ်ကြုံကတော့ဖျားမှုပေါင်း 2.5 သန်းအထိစီကားခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ရောဂါစတဲ့2000ခုနှစ်မှာတော့ဖျားမှု 1000 ကိုပဲဆော်ဒီအာနာပိုင်တွေကခွင့်ပြုပေးခဲ့ပါတယ်။မနှစ် 2021 ခုလုံးကတော့ဖျားမှုအရေအတွက်ပြန်တိုးမြင့်ပေးခဲ့ပေမဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတဲ့နိုင်ငံသားနဲ့နိုင်ငံသွင်းနေထိုင်သူစုစုပေါင်း 6,000 ကိုသာမဲနိုင်စနစ်နဲ့ခွင့်ပြုခဲ့တာပါ။ဒီနှစ်မှာလည်းတသန်းအထိတိုးမြင့်လိုက်ပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူအသက်65နှစ်အောက်ကသာခွင့်ပြုမှာဖြစ်တယ်လို့စင်ညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ဒီဘက်ကလာသူတွေအနေနဲ့ကိုဗစ်ပိုးမရှိကြောင်းဆော်ဒီနိုင်ငံကိုမရောက်ခင်82နာရီတွင်စမ်းသပ်စစ်ဆေးထားတဲ့ရက်လက်ကိုပြဖို့လိုအပ်ပါတယ
်နောက်ဆုံးရသတင်းလေးကိုကိုကျော်ကျော်သိန်းနဲ့ကိုမင်းတို့ကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မြန်မာနိုင်ငံဘက်ကအလုသမားကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအလုသမားအခွင့်အရေးချိုးဖောက်ခံရတာတွေတဖြည်းဖြည်းပိုများလာတယ်လို့အလုသမားအဖွဲ့တွေကပြောလိုက်ပါတယ်။လာဆောင်ပေးပဲဆက်ယုံပေးသွားတာမျိုးအပြင်အခြေခံလုပ်ခလာတာတော့မှအပြည့်ဝမပေးခြင်းနဲ့လုပ်ငန်းတွေစက်မှုစုံတွေလည်းပိုများလာနေပါတယ်။နိုင်ငံကဖွဲ့စည်းတွေကလည်းမြန်မာပြည်ရဲ့လက်လောအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ပြည်ပခါတွေကြားကလူခွင့်ချိုးဖောက်မှုတွေနဲ့အတူအလုသမားအခွင့်အရေးကိစ္စတွေကိုလည်းအလေးထားပြီးတော့စုံစမ်းစစ်ဆေးသွားဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။အလုသမားအခွင့်အရေးချိုးဖောက်ခံမှုတွေကပြည်တွင်းနိုင်ငံရေးပြဿနာတွေနဲ့တွဲပြီးပေါ်ပေါက်လာတာလို့အလုသမားရေးစောင့်ကြည့်တဲ့အဖွဲ့တွေကဗီဒီယိုကိုပြောပါရယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့အလုသမားအဖွဲ့စည်းတွေကိုတရားမဝင်ဘူးလို့စစ်ကောင်စီကကြေညာလိုက်တဲ့နောက်အရင်ကရရှိထားတဲ့အလုပ်ရှင်အလုပ်သမားအစိုးရဆိုတဲ့အငင်းပွားမှုဖြစ်ရှင်ရန်ရကပြတ်သွားပါတယ်။အဲ့နောက်အလုပ်ရှင်အလုပ်သမားကြားပြဿနာတွေကတနေ့တစ်ခြားများလာတာပါ။
အခုချိန်ထိပုံမှန်မဖြစ်သေးတဲ့ဗန်လုပ်ငန်းကြောင့်စက်မှုဇုံလိုကုန်ထုတ်လုပ်ငန်းတွေလည်းကမောက်ကမဖြစ်နေပါတယ်အဆိုးဆုံးကတော့ကုန်ကြမ်းကိုဈေးကြီးကြီးနဲ့တွင်းနေရတာအပြင်လျှက်စစ်မီးမမှန်တာကြောင့်တချို့ကလုပ်ငန်းကိုအရှုံးနဲ့ရပ်လိုက်ပြီးတချို့ကတော့သူတို့ဆက်ပြီးရှင်သန်နိုင်ဖို့အလုပ်သမားတွေအပေါ်မှာအမျက်ထုတ်တဲ့နည်းလမ်းကိုရွေးချယ်လာကြပါ
ကျွန်တော်ဒီပိုင်ကြတော့ဘွားကုန်းနဲ့အရောက်400လောက်ဆန်းတာပဲဒီကတော့ငါတို့ဝန်ထမ်းမလို့တော့ဘူးသူတို့အလုပ်ချက်နဲ့အရောက်50ပဲဖြစ်ဖြစ်အရောက်100ပဲဆုံးမယ်ဆိုတော့ချက်ချင်းစိတ်ချပြန်ကြကျွန်တော်ဒီအရင်အစိုးရလက်ထက်လောက်တုန်းကတော့အဲ့၄ပါးအောင်ထုံအောင်ကျွန်တော်ကရုပ်ကြီးကောင်းနေရတယ်အခုမှပိုင်ကြတော့မြင်ရတော့သူတို့ကသူကိုစွန့်နေတယ်သူကသူတို့ကသူကိုစွန့်ပြစ်ချက်ချာထုတ်လိုက်တယ်အဲ့ဒီစာကအတင်ဖြစ်သွားအောင်လုံသားစည်းကွက်မှာပြက်စီးလာတာပေါ့
ရန်ကုန်တိုင်းလိုင်သာဆက်မှုဆောင်ကအလုပ်သမားတဦးက VOE ကိုပြောခဲ့တာပါအလုတ်တရက်ပြက်ရင်လာသားတွေကကြက်5000ဖြတ်တာဖီအားပေးပြီးအချိန်မှုစဉ်းကိုင်းတာအလုတ်ပိတ်ရက်မပေးတော့တာတွေအခုနောက်ပိုင်းမှာဖြစ်လာပါတယ်ဒီလိုအခြေအနေမှာအလုတ်သမားတွေအနေနဲ့ဥရပါအခွင့်အရေးတွေကိုမရကြတော့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်ကပြောပါတယ်ဟုတ်န
ော်သင်တော်ကောင်းမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ပါလို့စာချုပ်တွေချုပ်နှောင်ထိုင်ခဲ့ကြတယ်ပေါ့နော်ဒါပေမဲ့အဲ့စာချုပ်တွေဟာမဖြစ်သွားလဲဆိုလို့ရှိရင်ဒီအနာသိမ်းမှုနောက်ပိုင်းမှာလုံမသမကတီကိုဒီတိုက်တက်ထားပြီးတော့ဖြုတ်ခဲလာတဲ့နောက်ပိုင်းမှာဆိုရင်အလုံးရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုတ်ခဲ့ပါတယ်အဲ့ရဲ့အကျိုးဆက်အနေနဲ့လုံမတွေကရခင်ရတဲ့လစာတွေထံများစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်အလုံးမသမကတွေလုပ်ငန်းခွင်ထဲမှာမရှိတော့ဘူးတရားဥပဒေစိုးမိုးမှုတွေမရှိပါတော့တဲ့အခါမှာလုံမတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူးအဲ့တော့လုပ်ငန်းတော်များများမှာဆိုလို့ရှိရင်ဒီ4800ကိုမပေးဘဲနဲ့ဒီ overtime ကြီးအပြည့်မပေးဘဲနဲ့ခိုင်းနေတဲ့လုပ်ငန်းတွေအများအပြားဖြစ်လာပါတယ်
။ပေးရခံစားခွင့်နဲ့လူမှုဖူလုံရေးခံစားခွင့်တွေကိုလည်းအလုပ်သမားတွေမရတော့ပါဘူး။အလုပ်သမားခွင့်ရေးချိုးဖောက်တာလွတ်လပ်စွာစုယုံဖွဲ့စည်းခွင့်မရတာသဘောတူပြီးသားစာချုပ်တွေကိုဖျက်သိမ်းတာတွေကအပြည့်ပြဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့ကြားထမ်းချက်တွေကိုပြောင်ပြောင်လဲလဲချိုးဖောက်နေတာလို့အလုပ်သမားတွေကပြောပါတယ်။မြန်မာလူသမားတွေရထားတဲ့အခွင့်အရေးတွေဆိုတာနိုင်ငံတကာစံနှုန်းတွေထက်နေပါပြီအဲ့ဒါကိုမှအခွင့်အရေးထပ်ပြီးချိုးဖောက်ခံနေရတာလို့အလူသမားတွေကပြောပါတယ်မြန်မာနိုင်ငံကိုအလုံးစုံစီးပွားရေးပိတ်ဆို့ဖို့ဆုံးဖြတ်ချက်ချတဲ့အခါမှာဒီကိစ္စတွေကိုထည့်သွင်းစဉ်းစားနိုင်ဖို့ ILO နဲ့ဥရောပသမဂ္ဂ EU အစိုးရတွေကိုပြည်တွင်းအလူသမားအဖွဲ့တွေကတင်ပြထားကြပါတယ်လက်ရှိမှာအလို့ရှင်တွေဘက်ကလည်းကုန်ကြမ်းစည်းတက်လာတဲ့အကြက်တဲနဲ့ရင်ဆိုင်နေရသလိုအလူသမားဘက်မှာလည်းလာစားနဲ့မလုံလောက်တဲ့အခြေအနေကြောင့်နှစ်ဖက်ညီနိုင်ဖြည့်ရှင်းနိုင်မဲ့နီလန်းကိုပြန်လုပ်ဖို့လိုကြောင်းစီးပွားရေးလေလာသုံးသက်သူဦးသူရိန်လွင်က VOE ကိုပြောပါတယ
်။ဒါပြပြရတဲ့အဓိကအကြောင်းရင်းကလုခလာစာမတူးနိုင်တာကြောင့်ပါ။တကယ်လို့၄000ရှိတာကိုမတူးပဲဒီတိုင်းဆက်သွားမယ်ဆိုရင်ဒီလူသမားတွေကအလွန်ငင်းစည်းမှုကိုကြုံတွေ့ရတော့မှာဖြစ်ပါတယ်။ဒီစည်းမှုတန်လျာကသူတို့သားသမီးတွေကိုကြောင်းမထားနိုင်တဲ့အခြေအနေ၊စီးကဲမပြနိုင်တဲ့အခြေအနေတွေဖြစ်လာနေနိုင်ပါတယ်။အရင်းခံပြဿနာကတော့လုခလာစာကိုနှစ်နှစ်တစ်ချိန်ကျော်လဲသုံးသက်မှာဖြစ်ဖြစ်မယ်အခုချိန်ကြီးမလုပ်နိုင်သေးတာကြောင့်ပါ။
ဒီတော့တမကြားပြူထဲချုပ်ယူရိုဂိတ်ထဲချုပ်မြန်မာဘက်စတက်အထဲချုပ်ဟီရှမ်ပတ်ဆိုင်ဆက်ယုံနာရှာအထဲချုပ်ပရီးမီးယားကော်ဖီစတဲ့လုပ်ငန်းတွေမှာလည်းလှစားမပေးတာအချိန်မိုခိုင်းတာဥရိမဲ့အလုပ်ထုတ်တာတွေရှိနေပြီးအလုပ်သမားတွေဆန္ဒပြတာလည်းဖြစ်လာပါတယ်အလုပ်ရှင်တွေဟာအေဂျင်စီတွေအကူအညီနဲ့3လကြာယာယီဝန်ထမ်းတွေကိုခန့်ပြီးအငြင်းတန်းဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်ကြပါတယ်ဒီနည်းနဲ့ရောကြီးငွေအများပြားပေးရမယ့်အရေးရှောင်ရှားလာကြတယ်လို့အလုပ်သမားတွေက VOE ကိုပြောပါတယ်အလုပ်သမားခွင့်ရေးကိုလစ်လျူရှုတဲ့ကုမ္ပဏီအများစုကအာရှနိုင်ငံတွေကဖြစ်တဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကုမ္ပဏီတွေဖြစ်တယ်လို့အလုပ်သမားရေးလုပ်နေသူတွေကပြောပါတယ်ဒီဘက်ကလာတဲ့လုပ်ငန်းရှင်တွေဟာအလုပ်သမားခွင့်ရေးကိုအများဆုံးချိုးဖောက်နေတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ် SGUM ကဒေါ်မျိုးအေးက VOE ကိုပြောပါတယ်
အလုံးရှင်တွေကသူတို့ကိုယ်တိုင်ရက်တီဖို့ရုန်းကန်နေရတာကြောင့်ချိုးဖောက်တာမျိုးတော့မမြင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်စတဲ့ကပြည်တွင်းထဲမှာလုံနေတဲ့ဟိုလုပ်ငန်းရှင်တွေကပို့ပြီးချိုးဖောက်ကြမှာပေါ့အခုကချိုးဖောက်တာကနိုင်ငံသားကုမ္ပဏီတွေကပို့ပြီးချိုးဖောက်တယ်ဘယ်နည်းကပို့ပြီးတော့ချိုးဖောက်နေရပေါ့အခွင့်အရေးမှာအဲ့ဒါတွေဟာသူတို့ရဲ့အသည့်ကြောင့်ပဲဖြစ်နေတယ်သူတို့ရဲ့ဝိတ္တမလောဘကြောင့်ပေါ့အခုချိန်မျိုးမှာကျတော့ပိုဆိုးတာပေါ့နော်သူတို့ကဟိုအကာအကွယ်တစ်ခုအောက်မှာယူလို့ရနေတဲ့အခါကျတော့
နိုင်ငံတကာသဘောတူညီချက်တွေအလုံသမားခွင့်ရတွေကိုမြန်မာနိုင်ငံမှာချိုးဖောက်နေတာရှိမရှိစုံစမ်းစစ်ဆေးဖို့ကော်မရှင်တစ်ခုကိုလာမယ့်ဇွန်လထဲမှာဖွဲ့သွားမယ်လို့ ILO ကမတ်လ25ရက်နေ့မှာကြေညာခဲ့ပါတယ်။အဲဒီစုံစမ်းစစ်ဆေးကော်မရှင်ကို2022ခုနှစ်ဇွန်လ ILO ညီလာခံအပြီးမှာဖွဲ့သွားမှာပါ။ဒါပေမဲ့စစ်ကောင်စီလက်ထက်မှာ ILO အဖွဲ့တွေထိထိရောက်ရောက်လုံနိုင်မယ်လို့အလုံသမားအဖွဲ့တွေကမျှော်လင့်မထားကြပါဘူး။
ကျွန်တော်လည်းမဖွဲ့မယ်အရင်လူရဲ့စုံငန်းကြီးကော်မရှင်ကဟိုလွတ်လွတ်လပ်လပ်မိကွင်းရဖို့တော့စိတ်မမြင်ဘူးဖြစ်နိုင်တာတခုကတော့ဒီအလုသမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒီအလုသမားအဖွဲ့အစည်းတွေမှာချုပ်ဖောက်ခံရတာဒီဘာတွေရှိလဲဆိုပြီးတော့အနည်းဆက်ဆုံးယူရင်တော့သူပိုးမြန်နိုင်လိုက်မယ်ပြည်တွင်းထဲကိုဝင်လာပြီးစုံငန်းစစ်ဆေးဖို့လုပ်ဖို့ကတော့ခက်ခဲမယ်ကြံ့ကြာလိမ့်မယ်လို့ထင်တယ
်အာနာသိမ့်မှုနဲ့ကာယောဂါကြောင့်ပြည်တွင်းကအလုတ်ကင်ပေါင်း 1.6 တန်းဆုံးရှုံးခဲ့တယ်လို့ ILO ရဲ့နောက်ဆုံးအစီရင်ခံစာတခုကပြောထားပါတယ်အထက်ကျုံနဲ့ခီးသွွားလုပ်ငန်းမှာပို့ပြီးအထိနာခဲ့လို့အမျိုးသမီးတွေကအမျိုးသားတွေထက်အလုတ်ခံပို့ပြီးဆုံးရှုံးခဲ့ပါတယ်။လက်ရှိမှာလုံသားဈေးကွက်ကတိုးတက်မှုမရှိဘဲနောက်ပြန်သွားနေပါတယ်။ဒီတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်စင်ရနှောင်းပမှုကပိုဆိုးလာလိမ့်မယ်လို့လည်း ILO ကခန့်မှန်းထားပါတယ်ခင်ဗျာ။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုတိယစီဇန်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့ရှမ်းပြည်အကြောင်းကိုတင်ပြထားပါတယ်။ဒီစီဇန်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒိုတန်ဆက်စင်ပေါ့ဒ်ကတ်အစီအစဉ်ကနေပြသလိုက်ပါတယ်။ဒီအစီအစဉ်ကိုဖန်တီးယားမြန်မာနဲ့ဖောင်ဒေးရှင်းပြည်တော်ကျဲတို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်မှာအရက်မူပြီးကမောင်းလာတဲ့စစ်သားကပြည်နယ်သားတစ်ယောက်ကိုပွဲချင်းပြီးတေဆုံးအောင်တိုက်ပြီးတော့ထွက်ပြေးသွားပါတယ်။အဲ့ဒီကိစ္စကပြည်နယ်မှာတရားဥပဒေစိုးမိုးမှုမရှိတော့ဘူးဆိုတာကိုပြသနေတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းတောက်နန်းတီဝီကရေးသားထားပြီးဟန်ဆိုင်ကတင်ဆက်ပေးသွားမှာပါ
။ဒီကနေ့ဇန်နဝါရီလကုန်ပိုင်းကရှမ်းပြည်အလယ်ပိုင်းရဲ့တောင်ပေါ်မြို့တစ်ခုဖြစ်တဲ့မိုင်းရှုမြို့မှာနေထိုင်တဲ့ဆိုင်းမောင်ညိုတယောက်သူ့အိမ်အပြန်လမ်းမှာစစ်ကအတိုက်ခံခဲ့ရပါတယ်။အဲ့ဒီဖြစ်ပြဟာလူအများပြားရှိနေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်နားမှာဖြစ်ပွားခဲ့တာဖြစ်ပြီးမျက်မြင်သက်သေသူရဲ့ပြောပြချက်အရစစ်ကဟာအနီးနားမှာရှိနေတဲ့တပ်ကစစ်သားတယောက်မောင်းလာတာပါအချိန်နဲ့တိုက်လိုက်တဲ့အတွက်ကြောင့်ဆိုင်းမောင်ညိုဟာမိသားအတော်ဝေးဝေးကိုလွင့်ထွက်သွားပြီးလမ်းဘေးမှာပွဲချင်းပြီးကြာကြံတေဆုံးခဲ့တာကားကတော့မောင်းပြီးသွားခဲ့ပါတယ်ဆိုင်းမောင်ညိုဟာဆိုင်ငယ်အဖိုးပစ္စည်းရောင်းဝယ်တဲ့ဆိုင်တစ်ခုပိုင်ဆိုင်ထားတယ်လို့ကားပွဲစားနဲ့လိုင်းကားမောင်းတဲ့အလုပ်ကိုပါလုပ်ကင်နေသူပါသူမှာတမီလေးတယောက်လည်းရှိပါတယ်။အဲ့ဒီတမီလေးအမေအသက်25နှစ်အရွယ်ရှိနန်းဟမ်ကသူ့တမီလေးဟာအဖေဘာဖြစ်သွားလဲဆိုတာကိုနားမလည်သေးပဲအဖေဖြစ်သူပြန်လာမှာကိုစောင့်နေသေးတယ်လို့ပြောပြပါတယ်
။ဒီပန်ပါဝိုက်ထားဦးနေ။ဒီမောင်အင်းဟာခင်နေအင်းနဲ့နဲ့
ပန်ဟာဒီတမတော်ရဲ့ဤပနာပြေးသည်
ခက်တဲ့ဖက်ကပါရောခြင်းမလာပြီးတာမရှိဘူး။တော့ဝလာမကြည့်ဘူးအမရဲ့။သူတို့ကအစင်ပြေအောင်လုပ်ပေးမယ်လို့ပြောတယ်။ခြင်းမင်းဖို့အုပ်ကူတွေကိုစားစွန်းနေဘလောက်ကြလဲဆိုတာအကုန်စင်ရင်လောက်ထားဆိုပြီးယမီယဖရှင်မာတွေသူအများရှင်မာပြောထားတယ်။သူတို့ကပြောတဲ့ချိန်ကျမအမျိုးသားအလောင်းတော့မတကြိုရသေးဘူး
။သူမခင်ဘုံဆိုင်းမောင်ညိုဟာအိမ်ရဲ့စားဝတ်နေရေးအတွက်ရှာဖွေပေးနေသူဖြစ်တာကြောင့်သူမရှိတဲ့နောက်သမီးလေးရဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့သူမတယောက်တည်းရုန်းကန်နေရတယ်လို့ဆိုပါတယ်
။ဆရာမလျော်နေတဲ့စင်မတက်စင်တက်ပတ်ခံရင်းမျိုးအောင်
ဒီလင်းကခုတော့ဘာမှလာမပြောတော့ဘူးဘာမှတာဝန်ယူမို့တာဝန်ခံမို့မရှိဘူးသူရှိစံကဆိုရင်တအိမ်လုံးဆိုသူပဲတာဝန်ယူတယ်သူမရှိတဲ့နောက်ပိုင်းဘာမှဆိုဖို့ပေါ်ကြလာတယ်မိဘတွေလည်းရှိတဲ့အတွက်ကြောင့်ကိုပဲရုန်းကန်နေရတယ်တစ်ခါဆိုင်အရာရာအားလုံးပဲမင်းညွန့်ရဲ့ဘူးသမီးကတော့နှစ်ပဲရှိသေးတယ်ကလေးညနာငယ်မှာကြောက်ရတယ်သူများလိုအဖေမရှိဘူးဆိုတော့သူရချင်တာစူးစမ်းပြီးဝယ်ပေးတယ
်ဆိုင်းမုံညိုရှိချိန်ကသူမဟာ၃နှစ်အရွယ်တမီးလေးကိုတာထိန်းချောင်းနေခဲ့ရပြီးအိမ်တော်စုရဲ့ဝင်ငွေကိုမရှာဖွေခဲ့ရပါဘူးလက်ရှိအနေအထားမှာတော့ရရအလုံးနဲ့မိသားစုဝင်ငွေလေးရဖို့တမီးလေးကြောင်းနေနိုင်ဖို့နှီးမျိုးစုံနဲ့ပတ်စံရှာနေရပါတယ
်การออนไลน์ซื้อขายนี้ sabeခရစ်နှစ်နေ
စမခုမအွန်လိုင်းစီးပွားရေးလောက်တာစေးရောင်းတယ်မလောက်ဘူးတဲ့အလုပ်တွေလည်းလုပ်တယ်အရင်ကမလောက်ဘူး Anaga to do let him a shire, so to do lochina, lolo yare. Tomorrow say nare. Tomorrow Yoraga Matijan Betty Yareli. To a duck or damp home a taboo. Till I end down when you move a sheepu. A dunning and a muscle matiare. The league are laying a leave as she did.
ဆိုင်မွန်ညူရဲ့နာယီအုတ်ကူနဲ့ဘုံကြီးကျောင်းကိုလူတဲ့အလူတွေအတွက်စက်သိန်း150ကိုကြာခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆိုင်မွန်ညူရဲ့နာယီကုန်ကျစရိတ်ကိုစရင်ပြုစုခံပြီးနာယီကိုတပ်ပေါင်းလာရိုက်သွားပြီးတော့တစုံတရာပြုစုခဲ့ခြင်းမရှိပါဘူးယခုနှစ်မတ်လ3ရက်နေ့မှာတော့ငွေသား25သိန်းချက်ထောက်ပံ့ပေးခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရား ရှမ်းပြည်ဟာမြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်အားလုံးထဲမှာလက်နက်ကိုင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတပ်ဆွဲခံထားတဲ့ရှမ်းပြည်အနှံ့ပြားကဒေသခံတွေဟာဘ ਹੁ အစိုးရအပေါ်နှစ်ပေါင်းများစွာကတည်းကအယုံအကြည်နှဲ့ခဲ့ကြပါတယ်။အခုလိုဆိုင်းမောင်းညိုအသက်ခံရတဲ့ဖြစ်စဉ်ဟာနှစ်များစွာထက်ကအယုံအကြည်မဲ့နေတာကိုပိုပြီးတော့တောင်လေးနက်စေတဲ့ဥပမာတစ်ခုလည်းဖြစ်စေပါတယ်။မနစ်ကမက်ရှလာထဲမှာအသက်68နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတဦးကိုအာနာတိုင်းစစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွဲချင်းပြီးတေဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမြင့်မြင့်တွေ့ခဲ့ရသူဒေသခံတရင်ထောက်တဦးကလူအတန်ကိုအခုလိုပြောပြထားပါတယ
်။သူတို့တွေလည်းလမ်းမပေါ်မှာအများကြီးပဲမနေ့၈နိုင်လောက်ဖြစ်မယ်ထင်တယ်။စစ်ကားနဲ့တပ်ကဝင်တိုက်သွားတာသူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစ်စီးလေးတွေ့ခဲ့တယ်။အလောင်းတကြိုမဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆေးဖို့လိုတယ်ဆိုပြီးတော့ယူသွားတာအဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေ့ရတယ
်လူတိမ်မှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ်စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်မလေးကပြောပါတယ်
။လက်ရှိအချိန်မှာဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီရှိနေပြီးသားတော့တရားစီရင်ရေးရန်တရားတွေကစစ်တပ်ရဲ့ဒီထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုတော့ပို့ပြောမှမျောလင်းလို့မရဘူးပေါ့နော်။အဲ့ဒီစီရင်ဒီတရားစီရင်ရေးရန်တရားနေပြီးမှတရားမျှတတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျောလင်းလို့မရနိုင်တဲ့အကြာပြီးနောက်ခေါင်းနိုင်ငံကတိုင်ဝမ်အနေနဲ့ကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့နော်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေရှိမနေဘူးပေါ့နော်မလုပ်ကြဘူးမလုပ်နိုင်ဘူးပေါ့ဒါကတော့ကျွန်တော်တို့အားလုံးမြင်တဲ့အတိုင်းပဲပေါ့
စစ်တပ်ကလူသိရှင်ကြငင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျူးလွန်ထားတဲ့တပ်သားကိုဖမ်းဆီးထောင်ချတာတွေလုပ်ပြီးမဲ့လူငင်ချမ်းသာခွင့်နဲ့ပြန်လွတ်ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ပူတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်
။တက်တက်ထဲမှာရှိရသူ့ရဲ့ဒီတရားစီရင်စနစ်ကိုကသူ့ရဲ့တပ်သားတွေကိုပြန်လွတ်ခွင့်ပေးထားသလိုဖြစ်နေတာပေါ့နော်။ဆိုတော့စစ်သားတွေကလည်းလူခွင့်ရပြန်ပြောင်းတင်းတင်းနဲ့ပို့ပြီးတော့မှကျူးလွန်ကြတာပေါ့လေ။ဘာလို့လဲဆိုရင်သူတို့ရဲ့ဒီတရားစီရင်စနစ်ကိုကဒီထိရောက်တဲ့ဟိုရေးယူဆောင်ရွက်မှုမရှိဘူးပေါ့နော်။ပြန်တော့ခါပူဆိုးလာကစစ်တပ်ကိုတခြားပြင်ပကနေရောမှရေးယူတဲ့ညံပြားတွေအချိန်ကြီးတွေကမရှိခဲ့ဘူးပေါ့နော
်စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှမ်းလူခွင့်ရင်မှန်တိုင်ကပြောရေးဆိုခွင့်ရှိသူစိုင်းဟော်ရှန်ကအခုလိုပြောပါတယ
်ဘာဟောဝါဒီအော်လည်းတော့ပင်အောင်လည်းအလားငါတိကဟောက်ခါလို့လည်းတွေ့တယ်မလား
စစ်တပ်ကိုဥပဒေအရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမျှတတဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘယ်လိုတော်လှန်နိုင်လဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတယ်ဆိုတော့မျှတတဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲတယ်လို့ကျွန်တော်မြင်တယ်
စစ်တပ်ကပြည်သူကိုပိုပြီးဖိနှိပ်လေသူ့ရဲ့ရည်ရွယ်ဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်ငံစင်းလုပ်နေတဲ့ပုံမှာပေါ့စစ်တပ်ကတော့သူ့ရဲ့ကိုယ်တိုင်ခါ ဒီလိုမျိုးနိုင်ငံတကာစစ်တပ်ရဲ့ကုန်တိတ်ကစစ်တပ်ရဲ့ဖွဲ့စည်းတစ်ခုရဲ့ကုန်တိတ်ကဒီလိုမျိုးနိုင်ငံတကာစီနေလုံးနေမယ်ဆိုရင်ဆက်လုံးနေမယ်ဆိုရင်ရေရှိမှာတော့အဲဒီမှာကြဆုံးချင်းဖက်ကူဒီပြည်ဦးတည်နေရဲ့ရခုလိုချင်းမျိုးဆိုရင်ဒီလိုမျိုးကမ္ဘာလေမှာပြည်သူစုပြည်ကိုပြည်သူတို့မှာနေပြီးတော့နေဆက်တဲ့ဖွဲ့စည်းစုလာကတော့ဒီလိုနေဆက်လေ
တွေ့ရကွန်အင်စတီတူရှင်းနယ်ဟောရတွေ့ရကျန်တဲ့အကူတူဖြစ်စီလေးပဲလို့ကျွန်တော်တို့အမြင်နဲ့ဥပဒေရှိတယ်ဒီအင်စတီတူရဲ့အင်စတီတူရဲ့ဖွဲ့စည်းပုံကဖြစ်စီလေးပဲလို့ကျွန်တော်မယူလိုပါတယ်။ဒါပြင်သူကအခုလိုထက်လောင်းပြောထားပါသေးတယ်။ကျွန်တော်စီရင်မယ်ဆိုရင်တော့ဒါဂျင်းနိုင်ငံရဲ့ဆွမ်ရှိဦးလေတော့တရားမျှတမှုမရှိဦးရှင်ဘယ်လိုမျိုးဖြစ်ပါစေပေါ့နော်ဒါတရားကြီးရတော့အမြင်သ
တော့သူ့ကလေးကတော့သူကတည်သွားမှာမဟုတ်ဘူးသူတို့မရှိလေအုတ်ချုပ်ချုပ်မရှိရင်ပြင်မဲ့လေတရားဥပဒေကနေရင်ရှိနေမှာပဲတဘောတော့စီမစီကန်းစွာနေရတဲ့မှာရှိနေမှာပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုထားပါဘူး။ဒုတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ Democracy လူခွင့်ရဲ့ခပြိုင်ကမာအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမာချင်းရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ချားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမာရဲ့ရက်ကအတန်တွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတဲ့နေရာကပဲဖြစ်ဖြစ်VOA Plus application ကို download ရယူပ
ါ VOA American တန်ကနေ2022ခုနှစ်ဒီ April 9ရက်စနေနေ့ညပိုင်းဖြစ်မှာပါသား season တွေကို9နိုင်ကနေ10နိုင်အထိ line တို့ meter 32 51နဲ့ line meter 190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်တန် season တင်ဆက်တဲ့ Democracy လူခွင့်ရနဲ့ခေပြိုင်ကွာ season ကိုနားဆင်ရမှာပါဥပဒေစိုးမိုးမှုရှိပြီးတော့ဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူခွင့်ရေးကိစ္စတွေကတခုနဲ့တခုအတိုင်နေကြပါတယ်။ American Virginia ပြည်နယ် Fairfax County ကတက်တန်းကျောင်းတကျောင်းအမှုတမှုနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်ကြတဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုခွင့်ရေးနဲ့ဒန်းလူညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းလွင်နဲ့ဦးတမောင်တန်းတို့ကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ခွင့်ရေးကိစ္စတွေကဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေတွေမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်။ဒါပေမဲ့တရားဝင်စိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။တခြားရေးကြီးလာတဲ့အကြောင်းပြိုင်တွေကိုချိန်ရတာတွေလည်းရှိလာပါတယ်။ဝယ်မြောင်နဲ့ဖြစ်ပါတယ်။တိမ်မြောင်နဲ့နက်ပါတယ်။မကြာသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲဒီလိုအမှုမျိုးပါအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ဖက်ဖက်ခရိုင်မှာသောမတ်ဂျက်ဖာဆန်အစိုးရအထက်တန်းကျောင်းတစ်ကျောင်းရှိပါတယ်အစ်စ်မြင့်ဆုံးကျောင်းဖြစ်တာမို့ထားကျင်ကြတဲ့မိဘတွေကအများကြီးပါဒါပေမဲ့ဒီကျောင်းကကျောင်းသားလက်ခံတဲ့အခါမှာသတ်မှတ်စာမူပွဲအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်အဲဒီအခါမှာအာရှမြေပေါ်အမေရိကန်ကျောင်းသားတွေက83ရာခိုင်နှုန်းဝင်ခွင့်ရရှိခဲ့ကြပါတယ်။အဲဒီကျောင်းဝင်ခွင့်မူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအသစ်မှာတော့အလယ်တန်းကျောင်းတွေကိုဝင်ခွင့်အချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကျောင်းသားတွေရဲ့ဝင်ခွင့်ကသုံးဆတက်လာပြီးအာရှကျောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အ ာရှအမေရိကန်ကျောင်းသားပြီးပါပြီကကျောင်းကိုတရားဆွဲပါတယ်။ချန်တရားလူကြီးကကျောင်းဝင်ခွင့်ဘူဝါဒအသက်ဟာအာရှမွေဘွားကျောင်းသားတွေကိုလူမျိုးရေးတရားခွဲခြားတဲ့ဘူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်။ဘူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်ဘူဝါဒအသက်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗဂျီးနီးယားပြည်နယ်ရှေ့ပိုင်းခေတ်တရားသူကြီးဒေါ်ရီအမ်ဖက်စတန်ကပြောပါတယ်။ဘူဝါဒအသက်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရတော့ကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုအခွင့်အရေးဆိုတဲ့အကြောင်းအရာနဲ့အားတိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။ဘူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါတည်းဒေါက်တာသိန်းဝင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်။နောက်တစ်ဖက်မှာကြားတော့လည်းကိုသိန်းတွေကဒီကျွန်တော်တို့အကြောင်းတွေမှာကြည့်လို့ရှိရင်နော်လူမျိုးစုံမှုနောက်ခံနေစုံမှုဒါမှဆွေးနွေးရာတွေကပို့ပြီးတော့အတိအမြင်ကျော်ဝရတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိကြတယ်။ဆိုတော့ဒီတရားသူကြီးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးကိုသိန်းတွေဘလို့များနေလဲ။
ခုနပြောတဲ့ចောင်းရဲ့ចောင်းလက်ခံမှုကញញីပေါ်မှာမူတည်တယ်လေញញីပေါ်မှာចាញញីပေါ်မှာខ្វဲကြပြီးတော့ចောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ꽌ပြားမှုတွေထဲမှာခုနလူမျိုး꽌ပြားတာအသားយ៉ាង꽌ပြားတာဒီအပြင်ကိုញញី꽌ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ပြောတယ်ဆိုတော့ဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်ဂျုံဝင်တဲ့ inclusive education ဖြစ်တယ်ញញី꽌ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲကြတာတစ်မျိုးဖြစ်တယ်။ဒီเจ้าကိုနှစ်တက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲကြမှုမရှိဘဲနဲ့လက်ခံမှုတင်တယ်။ခုနဘလို့အเจ้าနဲ့မှာပေါ့ဘလို့ क्वे ပြမှုနဲ့မှာခွဲကြဖို့မတင်ပါဘူး။ဒါကကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာပါ။ဒ
ီမှာတော့ခရိုင်လို့ခေါ်လို့ county တွေ county တွေမှာကြာရင်သူကပညာရေးကိုလုပ်တဲ့အခါမှာအော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့เจ้าတစ်เจ้าတော့ထားတယ်ကျန်တဲ့ကျောင်းတွေမှာတော့ခုနကိုသိန်းတွေပြောတဲ့သဘောတရားနဲ့ကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ဉာဏ်ကြီးတစ်ခုလည်းပဲထားမယ်
။သူတပင်းတော့စီဝါတွေတာဝန်ယူတဲ့အများပြည်သူတက်တဲ့ public school တွေ။ဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူး။အားလုံးဓာတ်ညီညီများရှိတယ်။ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေ။ဒါဘာသာရေးအထူးပြုကျင်တာရှိတယ်၊ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်။ခုနပညာရပိုင်းဆိုင်ရာပေါ့။အထူးပြုကျင်တာရှိတယ်။အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်။ဒါကမိဘနဲ့ကျောင်းသားရဲ့ရွေးချယ်မှုပေါ့။အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တယ်။ဒီသင်ကြားမှုကဆရာတွေရဲ့အရေးသွေးသင်တန်းကိုပစ္စည်းအားလုံးပြည့်စုံအောင်လုပ်တယ်။ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကျောင်းရွေးချယ်တာမျိုးမဖြစ်တင်ဘူး။ဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်။အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရအထူးပြုကျင်တာလေ။နော်ယဉ်ကျေးမှုကိုအထူးပြုကျင်တယ်၊ကိုယ်ပွဲယဉ်ကျေးမှုအထူးပြုကျင်တယ်၊ဤပညာဆိုင်ရာအထူးပြုကျင်တယ်၊အားကစားအထူးပြုကျင်တယ်၊အမှုပညာအထူးပြုကျင်တယ်။အဲလိုအထူးပြုတဲ့ကျောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟော1990ခုနှစ်နောက်ပိုင်းပေါ့။ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေကိုဝင်ဝင်ရောက်ရပါလေ။MIT တက်သူရောက်သွားတဲ့ကျောင်းသားလေးတယောက်ရှိပါတယ်ကိုတင်ထက်ကျော
်
သူခေါ်ပါတယ်သူကကျွန်တော်မေးကြည့်တယ်ကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာသင်ရတဲ့လူပွားတယ်ဆိုတော့တခြားနိုင်ငံကလာတဲ့ကျောင်းသားတွေကမှသင်ချာအိုလံပစ်ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းအစပြီးသင်ချာအိုလံပစ်အတွက်ဆိုပြီးတော့ဖြိတ်လုပ်တာမှချက်ကိုစလိုဗက်ကီးယားရှေ့ယူရပါနိုင်ငံတွေကမအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရအကြောင်းနေပေါ့နော်အဲ့တော့အစိုးရအကြောင်းနေမှာအဲ့လိုဝင်းမြူလာတဲ့အခါမှာမြန်မာအကြောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသား10တန်းစာပွဲနဲ့ဆင်းလို့ရှိရင်ဆယ်ယောက်ထဲမှာဝင်းတဲ့အကြောင်းသားမျိုးပါအဲ့သူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကျိတ်ယူသွားတယ်ဘိုးဘကလူတွေကခုနလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တို့တက်ကလို့မှာဆိုရင်စာသင်ရသည်တရားသည်ဆို၄ဘာသာများတော့အဖြစ်သူတို့က၈ဘာသာယူတယ်အကုန်လုံးကလည်း A ထွက်တယ်ပြီးတော့ရှိရင်နှစ်နှစ်ထဲနဲ့ဘက်ချလာပြီးသွားတယ်နောက်နှစ်နှစ်ကို Master ဆက်ယူသွားတယ်၄နှစ်မှာ तू က၄နှစ်နဲ့ပြောင်းသွားကြဘူးတော်လေးကိုလုံမွေးတယ်ပေါ့နော်ကျွန်တ ကျွန်တော်တို့အရင်တုန်းကလည်းသိပ္ပံဉာဏ်ဆိုတဲ့ပုံစံနဲ့ဒေါက်တာဂျင်းကြီးလက်ချက်မှာလောက်ခဲ့ဖို့ကြိုးစားအဲ့တော့ဘူပါဒအနေနဲ့စဉ်းစားပြီဆိုရင်နော်လက်တွေ့မှာတစ်ဖက်ရဲ့နိုင်ငံလိုအပ်ချက်တစ်ဖက်တွေမှာလူတော်တွေမွေးဖို့လိုအပ်ချက်နဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့စောစောကကျွန်တော်တို့ဟိုသိမ့်နေလို့ဆွေးနွေးကြကြတယ်လို့နော်အခွင့်အရေးဒန်းလူညီညာရေးဆိုရင်အဲ့ဒါကိုဘယ်လိုချိန်လဲဘယ်အောင်ဖော်လို့
ဒီမူဝါဒတွေချမှတ်တဲ့ခါမှာဒီစီမံခန့်ခွဲတဲ့တွေပေါ့နိုင်ငံအစိုးရတွေကသူတို့ရဲ့လိုအပ်ချက်ပေါ်မှာအဲချမှတ်တဲ့မူဝါဒမဖြစ်တင်ဘူး။ចောင်းသားရဲ့လိုအပ်ချက်ပေါ်မှာဖြည့်ဆည်းတဲ့မူဝါဒမျိုးဖြစ်တင်တယ်။ခုနကចောင်းသားလိုအပ်ချက်ဆိုတာចောင်းသားတွေကဒီမူဝါဒချမှတ်တဲ့သူတွေကအဲအားလုံးဓာတ်ညွှန်ခွင့်ရှိအောင်ဆောင်ရွက်ပေးဖို့လိုတယ်။အဲ့ထဲမှာထူးချွန်လာတဲ့ចောင်းသားတွေရှိတယ်လေ gifted တွေ။အဲထူးချွန်လာတဲ့ចောင်းသားရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းပေးဖို့လိုတယ်။ဒါကចောင်းသားရဲ့လိုအပ်ချက်ခုနလူတော်တွေမွေးထုတ်မယ်ဆိုတဲ့အဲမူဝါဒမျိုးထားရင်တော့ဒါចောင်းသားကိုခွဲကြရရောက်တယ်။ចောင်းသားချင်းချင်းခွဲကြရရောက်တယ်။အဲတချို့လူတွေကိုဒါညာရင်ကောင်းလို့ဆိုပြီးတော့ပို့ခွင့်ရေးပေးလိုက်တယ်။ဒါမိဘနောက်ခံကောင်းလို့ဆိုပြီးခွင့်ရေးပေးလိုက်တယ်။ဒါចောင်းသားချင်းချင်းခွဲကြရရောက်တယ်။မူဝါဒကတော့ခွဲခြားဖို့မသင့်ဘူး။မူဝါဒကတော့တန်းတူအခွင့်အရေးရှိတဲ့။ចောင်းသားကလိုအပ်လာရင်တော့ចောင်းသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုပါတယ်။ဒါမူဝါဒရခွဲကြတာမဟုတ်ဘူး။ចောင်းသားလိုအပ်ချက်ခုနကျွန်တော်တို့ gifted ကလေးတွေဒါသူတို့ကတာမန်ကလေးတက်ကိုသူတို့ကစူးစမ်းအထောက်မှုဝဉဏ်ရည်ကောလေးလာမှုရောကောင်းတဲ့ခါကျတော့အချိန်တူတူနဲ့သူတို့တတ်မှတ်ထားတဲ့လေးလာတင်ယူရမယ့်ဟာတွေကိုအချိန်တူတူနဲ့ပြီးသွားရင်ကျန်တဲ့အချိန်မှာနောက်တစ်ဆင့်သူတို့လေးလာဖို့လိုတာပေါ့ဒါကចောင်းသားလိုအပ်ချက်ပဲចောင်းသားလိုအပ်ချက်ကိုဖြည့်ဆည်းတာမျိုးကတော့ဖြစ်တင်တယ်ဒါပေမဲ့အဲတော်လို့မလို့ခွင့်ရေးပေးတာမျိုးကတော့မဖြစ်တင်ပါဘူးဟုတ်ကဲ့တရု
တ်တွေတဲ့လူမျိုးတွေအိန္ဒိယမျိုးတွေလူမျိုးတွေတိတ်တော်လာတယ်။ဒါပေမဲ့လို့သူတို့ဒီနိုင်ငံခြားသားဖြစ်နေတဲ့အတွက်ကြောင့်မလို့။မွေးတာလည်းပမာဏမွေးတယ်။16နှစ်ဆယ်တန်းအောင်တဲ့ထိရတယ်။ဒါတိုင်ရင်းသားကိုနိုင်ငံသားလို့မဖြစ်ရချောင်။ဒီလူတွေကသူတို့ဒီခုန professional school လို့ပြောတဲ့နော်ကျွန်တော်တို့စေတိုက်သူလို့ engineer နော်တက်သူလို့နော်အသက်မွေးမွေးကြောင်တက်သူတွေကိုသူတို့ဝင်ဝင်မရခဲ့ကြတဲ့အဖြစ်တွေလည်းရှိ။ဒီမူဝါဒကိုရောဘလို့ချိန်ထိုးပလဲစောစောကဒီကလေးရဲ့လူခွင့်ရတောင်းမှလည်းကြည့်ပြီးလို့ရှိရင်မူဝါဒရဘလို့စဉ်းစားဒါလူခွင့်ရနဲ့လွယ်လာတဲ့မူဝါဒဆိုင်ရာကိစ္စလို့ကိုသိနေနေဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မသင်လူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပညာရေးကတော့ခွဲခြားဖို့မသင်သူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသစ်တွေရှိလာပါဒီကမ္ဘာနိုင်ငံသားအယူဆပါပဲနိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တဲ့ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးခွင့်လန်းတွေကိုဘေးဖယ်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတာလေကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွက်ပြားကွက်ပြားနိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပညာရေးခွင့်လန်းနေတန်းလူပေးတဲ့လေကျွန်တော်အမြင်တယ
်ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိပဲအဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိနေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိပါနော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဘူးဘာတွေလုပ်ဖို့လိုလဲကိုသိလေ
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတရားနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်းချင်းမြောင်းနေလို့ကျွန်တော်အမြင်တယ်ချင်းမြောင်းနေလို့အမြင်တယ်ကိုယ်ဘာသာမှာကိုယ်လူမျိုးမှာအဲကိုကမုံမြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဘေးဖယ်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တွေဖော်နိုင်တဲ့ဥပဒေတွေဆိုင်ငံမှာရှိဖို့လုပ်ဘာမှမခွဲခြားဘဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေဓာတ်ညီမြအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လုပ်တယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိဉာဏ်မှာလက်တွေ့လုံဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားဘဲနဲ့ဓာတ်တူအဲ့ဒါကမှကျွန်တော်တို့ကပို့ပြီးတော့ငြင်းညံ့တဲ့လူဖွဲ့စည်းဖြစ်မယ်နိ ခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တဝူးချင်းမှလည်းမငင်းရအောင်အုပ်စုလိုက်ဖြစ်လာတဲ့ခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်အဲ့ဒါတွေကကျွန်တော်မငင်းရတဲ့စီရောက်တယ်အဲ့တော့ကျွန်တော်ငင်းရတဲ့စီသွားဖို့ဆိုရင်ဘာမှမခွဲခြားပဲနဲ့အားလုံးကိုတန်းတူခွင့်ပြေးဖို့လိုတယ်အပြန်အလှန်လေးစားဖို့လိုတယ်အပြန်အလှန်တာမိုးထားဖို့လိုတယ်အဲ့ဒီအသိဉာဏ်တွေကကျွန်တော်နိုင
ဥဒမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကွာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။မြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မယ်မူကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဘူပန်ကချမှတ်လိုက်တဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေကြောင့်စီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်လည်းထွက်လာပါတယ်။ရန်ကုန်ရင်းစိန်ထောင်တွင်ကအကျဉ်းသားတွေနေထိုင်ရတဲ့ပုံစံတွေထွက်လာခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တပတ်တွင်သတင်းတွေကိုဒီနန်းလောင်နဲ့ကိုဝင်းခမောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပိုးပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရာအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့သူဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီကြီးတို့ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအသံနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြမအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူခွင့်ရေးအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ် Democrat အမတ် Gregory Mix ကမြမစစ်စကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြမပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှပြောဆိုသွားပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုရအောင်မှာပါ။အထက်လွှတ်တော်ကပါအတည်ပြုပြီးရင်တော့သမရကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုနိုင်မှာဖြစ်ပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်တော့အမေရိကန်အစိုးရအနေနဲ့မြမစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်မှုတွေချမှတ်လှုံ့ဆော်နိုင်မှာလည်းဖြစ်ပါတယ်။
အမေရိကန်ထက်လွှတ်တော်မဲ့ Republican ခေါင်းဆောင် Mitch McConnell နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတို့ဧပြီလ6ရက်နေ့ကမြမအရေးဆွေးနွေးခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကတည်းကအမေရိကန်ပြောင်စုကိုစားသံတမန်ကြီး Thomas Fighter မြန်မာပြည်သူတွေဘက်ကရက်တီဆောင်ရွက်ခဲ့တာပါ။တွေ့ဆုံပွဲအပြီးထုတ်ပြန်ချက်မှာတော့အာဏာသိမ်းပြီးကတည်းကတိုက်ခန့်တွေအပေါ်စစ်တပ်ကအချိန်နှစ်ကြက်ဖက်ဖိနှိပ်နေပြီးဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီအော်စတြေးလျနိုင်ငံသားရှောင်းတန်နန်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လက်ဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ကောင်စီပေါ်ချမှတ်ပြစ်ဒဏ်ခတ်တဲ့ American မျိုးသားကာကွယ်ရေးအုပ်ပဒေ NDAA ဟာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုထောက်ခံမှုပေးထားတာဖြစ်တဲ့အတွက်လဲကျေနပ်ဝမ်းသာအားရကြောင်းဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်။အဲ့လိုဆောင်ရွက်နိုင်ဖို့ဒေတာရင်းကမိတ်ဆွေနိုင်ငံတွေကတစ်ဆင့်အမေရိကန်ဘက်ကပုံမပြီးစ조사လှုပ်ဆောင်နိုင်ရေးတာမတ်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းမစ်ချ်မကော်နယ်ရဲ့ကြေညာချက်မှာပါရှိပါတယ်။ဒီမိုကရေစီရေးနဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်ရရေးအတွက်အချိန်ကြာမြင့်စွာတိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုနဲ့ထိုက်တန်မှုရှိပါတယ်လို့လည်းပြောပါတယ်။သူကိုယ်တိုင်သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကန်တက်ကီပြည်နယ်ကမြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းနိုင်ရောက်တဲ့ဒီဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမဟိုဘန်ကလက်တလောထုတ်ပြန်လိုက်တဲ့နိုင်ငံခြားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်တည်ရအရနိုင်ငံခြားငွေတွေကိုမြန်မာကျပ်နဲ့လဲလှယ်ရမှာဖြစ်တဲ့အတွက်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းလုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီဥပဒေတဲ့ကြောင့် EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်နစ်နာစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာသင်ကျောင်းတွေကုန်သည်ကြီးများအတင်နဲ့ NGO တွေကိုဒီမူဝါဒကနေကိလခွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ယုံတို့ချို့ကလည်းပဟိုပိုင်းရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိုက်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ကြတာပါ ပြည်ပကနိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံသားငွေနဲ့ရောင်းဝယ်ဖောက်ကားတဲ့လိုင်းစေးရဘန်တွေကနေတဆင့်ဒေါ်လာကို ပို့ကုန်သွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးထက်အပြစ်ပုံများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း
ဒါဟာစီးပွားရေးလုပ်ငန်းတွေကိုဘန်လုပ်ငန်းတွေလက်ထက်လုံးဝအနားလိုက်သလိုဖြစ်သွားပြီးလူတလောက်ပြန်နှုတ်ခွင့်မရမှာကိုလည်းပြည်တွင်းလုပ်ငန်းရှင်တွေကအစိုးရအနေကြတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရက်စစ်မီးတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီးဈေးတွေကလည်းတချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမရာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွ နဝါရီလထဲမှာတော့မီးဖြတ်တဲ့အချိန်ပိုကြာလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးဖြတ်တာတွေဆက်ရှိနေဦးမယ်ဆိုတာကိုလည်းစစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်လက်စစ်တာဘေးဆက်ရုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြမ်းစည်းနဲ့ထိမ့်သိမ်းပြုပြင်စည်းရိတ်တက်လာတာရတနာကန်းလုံသဘာဝဓာတ်ငွေစီမံကိန်းအစီအမံပြုပြင်တာတွေလုပ်နေတာအပြင်ကြားပြည်နယ်မှာရှိတဲ့လက်စစ်တာဘေးတာဝါတိုင်းတွေကိုအတိုက်ခံဖွဲ့တွေကတိုက်ခိုက်နေတာတွေကြောင့်ခုလိုမီးဖြတ်ရတာဖြစ်တယ်ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံအတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြည်တစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအခြေတဲတွေအပြင် COVID-19 ကာယရောဂါအန္တရာယ်တွေရှိနေချိန်မှာလက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ်
အေးစိန်ထောင်ထဲကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံကြမ်းရေးဆွဲထားတဲ့ပုံတွေကို Writers သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေ့စဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမင်းအပြားနဲ့ပုံကြမ်းရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်ထဲကအချုပ်ဆောင်ထဲမှာအကျဉ်းသားတွေအစုအဝေးလိုက်ကျမ်းပေါ်မှာထိုင်းပြီးတော့စကားပြောနေတာ၊လှဲနေတာ၊ရေချိုးဖို့အတွက်တန်းစီနေရတွေပါဝင်ပါလေ။ပုံတစ်ခုမှာတော့အခန်းတစ်ခုထဲဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြစ်သိမ့်နေအောင်ထဲထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျန်းမာလှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတူကထောင်တွင်းကနေခွဲထုတ်လာခဲ့တာဖြစ်တယ်လို့ Writer သတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမင်းမြန်ခွင့်ပြုဖို့ကိုလည်းညင်းစာခဲ့ပြီးထပ်ပြစ်အဖမ်းခံရမှာဆိုရင်လည်းလို့လည်းပြောပါရဲအဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါရဲအေးစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါရဲအေးစိန်ထောင်ကအကျဉ်းသားဦးရေ9000လောက်သာဆက်မဲ့လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအေးစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတပေါင်းကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါရဲစစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13,000ကျော်ရှိလာပြီးတော့တိတ်ဆုံးသူက1,930ထက်မနည်းရှိနေပြီလို့လဲ AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စီးရင်တွေဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြုနေတဲ့လေရင်ရေရင်ရဟတ်ရင်စည်ရင်ရန်ရားတို့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ကြေညာချက်တရက်ကို NUG မြို့သားညီရွေးဆိုရကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူ့ငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးတွေကိုတိုက်ခိုက်နေတဲ့လူရဲ့အပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကျအောင်လှုပ်ဆောင်နိုင်တာဒါမှမဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရှင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့နဲ့စုချီးမြှင့်မယ်လို့ကြေညာချက်မှာစုချေးငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချီးမြှင့်မယ်စုချေးငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947 အရတရားစွဲဆိုအရေးယူအဖြစ်ပေးခံရတာမျိုးမရှိစေရဘူးလို့ NUG ယာယီတမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်အဲ့ဒီမိန့်ကိုလည်း The Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အနာသိန်းစစ်ကောင်စီကတော့ NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းခြင်းကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့်ပြည်သူထောင်ပေါင်းချီပေးလို့ရကိုအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။
နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုအလိမာကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့တော်ခီဖ်နာကဘူချာမြို့ကလေးမှာရာနယ်ချီတဲ့ဒေသခံတွေတိုက်စုံနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရပ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတနင်္လာနေ့မှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။ဘူချာမြို့နဲ့တခြားနေရာတွေမှာတွေ့ရတဲ့တိုက်စုံနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြေရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမ္မတကပြောပါတယ်။အဲဒီမှာတွေ့ရတဲ့ဒေသခံအယက်သားတွေရဲ့အလောင်းတွေဟာလက်ကိုနောက်ပြန်ချီနှောင်ထားတာ၊အနီးကပ်ပစ်တတာ၊အဆုလိုက်မြုပ်နှံထားတာ၊လမ်းတွေပေါ်ပြန့်ကျဲနေတာတွေ့ကြောင်းနဲ့ဒါဟာစစ်ရာဇဝတ်မှုပြစ်မှုတွေဖြစ်ပြီးဒါကူကဘာကလူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိတ်ခတ်ခဲလာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမြို့မှာအရက်သားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆို့ခဲ့တယ်လို့ဒါရီယာရုရှားအစိုးရကိုစန့်ကျင်အောင်ရန်စပေးဖို့လှုပ်တာသာဖြစ်ကြောင်းပြောကြားခဲ့တာပါယူကရိန်းမှာရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရုရှားကိုဆိုင်းငံ့ထားဖို့အထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ယူကရိန်းအပေါ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးကျူးလွန်ခဲ့မှုတွေအတွက်ရုရှားကိုအဖွဲ့ဝင်အဖြစ်ကဆိုင်းငံ့ထားဖို့ဂျာတာရင်းနေကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ93မဲ၊ကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူး။လူခွေရေကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားဟာပုံမှန်တိုင်းဆိုရင်တော့ရှီလာမဲ2023ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်မှာဖြစ်ပါတယ်BA2 Omicron မျိုးကွဲဗီဇပိုးသစ်ဟာတွေ့ဘူးသမျှ virus ပိုးတွေထဲမှာကူးစက်နှုန်းအမြန်ဆုံးဖြစ်ပြီးအထူးစိုးရိမ်ရတဲ့အကြောင်းနဲ့ဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့အမေရိကန်ကျန်းမာရေးပညာရှင်တို့ကသတိပေးထားပါတယ်။ BA2 Corona မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်ကြောင်းနဲ့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi အပါအဝင်ထင်ရှားတဲ့နိုင်ငံရေးအတိုင်းအဝိုင်းကတာဝန်ရှိတဲ့ခေါင်းဆောင်တွေကြား COVID-19 ကူးစက်မှုတွေရှိလာမှာကိုကြိုတင်မျှော်လင့်ပြီးသားဖြစ်တဲ့အကြောင်း Dr. Peter Hu ဒါစကပြောသွားတာပါ COVID-19 ယောဂကူးစက်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရောရှီနေဂျုံ Morris Garland ရောယောဂလက္ခဏာမပြပါဘူး2020ခုနှစ် February လောက်ပိုင်းအမေရိကန်ပြည်ထောင်စုမှာ COVID ကြောင့်တည်ဆုံးသူ 98,000 ကျော်ရှိပြီးဖြစ်ပါတယ်အခု BA2 မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေကြောင့်မျိုးကြီးတွေမှာပိတ်ဆို့ကတ်တက်တဲ့စီးမြင်တွေပြန်ပြီးချမှတ်မယ်မချမှတ်ဘူးဆိုတော့အတိအကျမသိရသေးပါဘူးရှင်
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမ္မာပြောပြခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချင်းကိုတလဲကြီးညာပေးပါဖြစ်ပါတယ်ဗျာယူကရိန်းနိုင်ငံမှာယထာဘူရာယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလို့ရဟာရဲသားတွေကိုရွေချက်ရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီတိုက်ခိုက်မှုဟာရုရှားကကျူးလွန်တဲ့ဆိုးဝါးရက်စက်တဲ့နောက်ထပ်သက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ Twitter မှာရေးပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီး Ben Wallace ကတော့အရသာတွေနဲ့အရေးပါတဲ့အခြေခံစောင့်အုံတွေကိုတိုက်ခိုက်တာဟာစစ်ရာဇဝတ်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ကမ္ဘာမှာ COVID ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှိနိုင်ရင်နိုင်ငံတကာလူရှင်တွေကနောက်ထပ်ဒေါ်လာသန်းပေါင်း 9,000 နီးပါးကတိပေးလိုက်ပါတယ်ကုလသမဂ္ဂကြောတော့နောက်ခံပြုထားတဲ့ COVAX COVID ကာကွယ်ဆေးညွှန်မောင်းအဖွဲ့ကနေပိုဆင်းရတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံတကာအလူရှင်တွေညီလာခံချင်းပါနေရာမှာဒေါ်လာ3,800ပေးဖို့ကတိပေးလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံစီးပွားရေးအချက်အချာမျိုးဖြစ်တဲ့ရှန်ဟိုင်းမြို့ကြီးမှာ COVID ကြောင့်သက်ကြီးရွယ်တွေဇက်တိုက်ဆေးရုံမှာတည်ဆုံးလာနေပါတယ်ခင်ဗျာ။ဒီညအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲအခုညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Jonathan Walker တို့ဖြစ်ပါတယ် VOA American အတန်ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32နဲ့51အပြင်လိုင်းလက်မီတာ190လောက်ကနေလည်းထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.